စီစဉ်နေဟုဆက်လက်တင်ဆက်ပေးနေပါရှင်။မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီဒေါ်လာတန်990ကျော်လိုအပ်နေပြီးမယ်။လိုအပ်တဲ့အကူအညီရဲ့စနစ်ရာခိုင်နှုန်းမဲ့ရနေသေးတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ကမနေ့က X လူမှုကွန်ရက်မှာစာရင်းထုတ်ပြန်ထားပါတယ်။လူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်နေသူ18,636,000ရှိနေပြီးတော့ပြည်ပခအခြေအနေပုံမဆိုးဝါးလာနေသလိုလူတွေအစုလိုက်အပြုံလိုက်အိုးမဲ့အိမ်မဲ့ထွက်ပြေးနေရတဲ့အတွက်အရက်သားတွေကိုကာကွယ်ဖို့လိုအပ်နေတာကိုလည်း UNOCHA ကထောက်ပြထားပါဗျ။2021ဖေဖော်ဝါရီလစစ်တပ်အာဏာမသိမ်းခင်အချိန်ကလူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်နေသူတသန်းပဲရှိခဲ့ပေမယ့်အာဏာသိမ်းပြီးသုံးနှစ်ကျော်မှာ18ဆလူဦးရေ 18.6% အထိတိုးလာခဲ့တာကိုမေလာတွင်းကဥရောပသမဂ္ဂကတခြားနိုင်ငံတွေနဲ့ပူးတွဲကြေညာချက်ထုတ်ပြန်သတိပေးခဲ့